ယူကရိန်းနိုင်ငံတဲကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးရင်း drone ယာဉ်တွေကိုအသုံးပြုပြီးတော့တိုက်ခိုက်နေကြပါတယ်။အမေရိကန်စစ်ဖက်ကျွမ်းကျင်သူတွေရဲ့အဆိုအရခေတ်သစ်စစ်ပွဲတွေမှာအသေးစား drone တပ်ဖွဲ့တွေပုံမှန်ပါဝင်လာမဲ့ပုံရှိနေပါတယ်။ဒါပေမဲ့လည်းတတ်မှတ်ထားတဲ့ပြစ်မှတ်ကိုသူ့အလိုလိုရှာဖွေတိုက်ခိုက်တဲ့လက်နက်တွေကဘာတဝမ်းတီထွင်ထုတ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေလည်းတိုးလာပါတယ်။ VOA သတင်းထောက် MyK သတင်းပေးပို့ထားပါတယ်။နန်းလောင်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်။တရုတ်စစ်တပ်ကိုကောင်းကောင်းရှင်ပြိုင်နိုင်ဖို့ Replicator လို့နာမည်ပေးထားတဲ့ drone ရဲ့အစီအစဉ်သစ်တစ်မျိုးကိုအမေရိကန်ကတီထွင်ခဲ့တဲ့အကြောင်း2023ခုနှစ်ဩဂုတ်လမှာ American Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။အသေးစား drone ယာဉ်တွေအများအပြားတပ်ဆင်ထားတဲ့အဲ့ဒီအစီအစဉ်ဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်တော့ထင်ရှားတဲ့ပြောင်းလဲမှုဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ American Leader Air War College မဟာဗျူဟာနဲ့လုံခြုံရေးဆိုင်ရာဌာနလက်ထောက်ပါမောက်ခ Mark Jacobson က Skype ကနေခုလိုရှင်းပြပါတယ်
။ Small dronesessentially mean the democratization of precision guided munitions where anybody in the world now
အသေးစား drone တွေကတိကျတဲ့ပဲ့ထင်းတဲ့လက်နက်တွေဖြစ်ပါတယ်။ကမ္ဘာပေါ်မှာဘယ်သူမှဆိုဒေါ်လာထောင်ကနန်းလောက်နဲ့အလွန်အစွမ်းထက်ပြီးတိကျတဲ့လက်နက်တွေကိုတပ်ဆင်နိုင်ပါပြီ။ရင်းနှောင်းကဆိုရင်တော့ဒီလိုအစွမ်းထက်ပြီးအားကောင်းတဲ့လက်နက်မျိုးတွေကိုအင်အားကြီးနိုင်ငံတွေကပဲလက်လန်းမိနေတာပါ။ဒါကြောင့်စစ်မြေပြင်တွေမှာ drone လက်နက်တွေကိုစက်ပြီးမြင်နေအောင်မဲ့လို့ယူဆရပါတယ်။
ယူကရိန်းစစ်ပွဲမှာမောင်းသူမဲ့ drone ယာဉ်တွေကိုမျှော်မမထားလောက်အောင်အသုံးပြုခဲ့ကြတယ်လို့လည်းလက်ထောက်ပါမောက်ခ Mark Jacobson က VOA ကိုပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေဟာတလောက်ကို drone ယာဉ်ပေါင်း 9,000 လောက်ကနေသသောင်းကြားအသုံးပြုကြပြီးတော့တနစ်ကိုဖြန့်မြတ် drone ယာဉ်ထိန်းချုပ်မောင်းနေသူသသောင်းဝန်းကျင်လောက်လေ့ကျင့်သင်တန်းပေးနေတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်မြေပြင်တွေမှာအသုံးပြုနေတဲ့တချို့ drone ယာဉ်တွေဟာလူကထိန်းချုပ်မောင်းနှင်ဖို့မလိုဘဲတတ်မှတ်ထားတဲ့ပြင်မှတ်တွေကိုခွဲခြားနိုင်တယ်လို့ပြင်မှတ်ကိုခြေရာခံနေတဲ့ညာရီတို့နီးပညာ AI တွေကိုပါတပ်ဆင်ထားတာပါတပ်ဖြတ်ဖို့အထိသူ့လိုလိုဆုံးဖြတ်နိုင်တဲ့ autonomy စနစ်ကြောင့်ကျင့်ဝတ်ရေးရဖို့ဆိုရင်မိတယ်လို့လည်း Jacob ထ
ပ်ပြောပါတယ်
ရှုပ်ထွေးတဲ့ electronic စပွဲတွေပေါ်ပေါက်နေတာကြောင့်ချိတ်ဆက်ထားတဲ့ data အချက်လက်တွေဆက်ပြီးထိန်းထားဖို့တိတ်ခတ်ပါတယ်။သူ့လိုလိုရှာဖွေတိုက်ခတ်တဲ့ automation တွေဒါမှမဟုတ် drone တွေသူ့ဘာသာပြန်တမ်းပြီးဆုံးဖြတ်ချက်တချို့ကိုတော့သူ့ဘာသာလက်လက်စွာချနိုင်အောင်လုပ်သွားဖို့ဆိုတဲ့အပိုင်းမှာအတော့ကိုတွန်းအားပေးနေတာလည်းရှိပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်တော့ကျွမ်းဝင်ပိုင်းမှာစိုးရိမ်စရာရှိပါတယ်။
ကောနက်တက်တိုပရိုတက်ပေါ်လစ်စီအင်စတီကျူကအမှုဆောင်ညွှန်ကြားရေးမှူးဂျိမ်းစ်ရော်ဂျာကတော့ drone ယာဉ်တွေကအဲ့ဒီလိုဆုံးဖြတ်ချက်တွေသူ့ဘာသာတောင်ချက်မှတ်ပြနေပြီလို့ပြောပါတယ်
These weapon systems, once a target has been identified by its preset algorithm, well, they can make that choice about whether or not a
human dies. Eddie Lennon snit de ma, pin mat de go jo tin tam mat tha de algorithm snit ne khwe ja tam mat pe lai da ne. Thuro pin mat phit de lu ri ye te ye shin ye go thuro ba da song phyat twa nai ba bi. Lu ga win pi thain chauk pe sia taw ma lo do ba bu.ဒါကြောင့်အနာဂတ်အတွက်ကြိုတင်ပြင်ဆင်ဖို့အလွန်အရေးကြီးပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ပြောတဲ့အနာဂတ်ဆိုတာအခုလက်ရှိဖြစ်နေပြီဆိုတာကိုလည်းသတိပြုမိဖို့အရေးကြီးပါတယ်
။ drone ယာဉ်တွေမှာပြင်မှတ်တွေကိုရှာဖွေတိုက်ခိုက်တဲ့စွမ်းရည်တွေရှိနေပြီဆိုရင်တော့ American စစ်ဘက်ကတော့ဘယ်တက်အင်အားကိုမဆိုအတုံးမပြုတ်ခင်မှာတင့်တော်တဲ့အစင်းကြီးလူသားတွေကဝင်းပြီးတော့ဝေဖန်ပိုင်ချဆုံးဖြတ်မယ်လို့ Pentagon ကပြောပါတယ်။ဒါပေမဲ့လည်းတခြားတိုင်းပြည်ကစစ်ဘက်တပ်ခိုက်ရေးသမားတွေအနေနဲ့အမေရိကန်စစ်တပ်လိုမျိုးဆုံးဖြတ်ဆောင်ရွက်နိုင်မယ်လို့မျှော်မှန်းထားလို့တော့မဖြစ်ဘူးလို့လည်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်